တစ်ပတ်ထဲဒေသရင်းမှာမြန်မာသတင်းတွေကအဓိကနေရာယူထားပါတယ်။အရင်ဆုံးထိုင်းစစ်ဦးစီးချုပ်ခီးစင်နဲ့စပါမယ်ရှင်။အာနာသိန်းစစ်ကောင်စီကြီးကဲဘုံကျုံမူကြီးမင်းအောင်လိုင်းနဲ့ထိုင်းစစ်ဦးစီးချုပ်ဘုံကျုံကြီးစရီစာဝတ်တို့ရခိုင်ပြည်နယ်ငပလီကမ်းခြေမှာကြာတာပရိနေကတွေ့ဆုံပါတယ်။ရှစ်ကြိမ်မြောက်ထိုင်းမြန်မာနှစ်နိုင်ငံစစ်ဘက်အဆင့်မြင့်အရာရှိများအစည်းအဝေးကိုတက်ရောက်ဖို့ဇန်နဝါရီလ19ရက်နေ့ကနေ21ရက်နေ့အထိ3ရက်ကြာမြန်မာနိုင်ငံကိုလာရောက်ခဲ့တာပါဒီခီးစဉ်တွင်စစ်ရေးပူးပေါင်းဆောင်ရွက်မှုနဲ့နေဆက်ဒေတာတည်ငြိမ်ရေးကိစ္စတွေကိုအဓိကဆွေးနွေးကြမယ်လို့နေပြည်တော်သတင်းရင်းမြစ်တွေကပြောပါတယ်နိုင်ငံရေးအကဲခတ်တွေကြားမှာတော့လက်ရှိထိုင်းမြန်မာနေဆက်က KNU ထိန်းချုပ်နယ်မြေတွေကိုစစ်ကောင်စီကလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ထိုင်းစစ်ဦးစီးချုပ်နဲ့ဆွေးနွေးတဲ့အထက်လေကြောင်းတိုက်ခိုက်မှုကိုနားလည်မှုယူဖို့ကိစ္စအဓိကပါနိုင်တယ်လို့သုံးသပ်နေကြပါတယ်ရှင်အခုလိုထိုင်းစစ်ဦးစီးချုပ်ရခိုင်ပြည်နယ်ကိုမရောက်ခင်တရက်အလိုဇန်နဝါရီလ18ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရိုဟင်ဂျာနှစ်ဖွဲ့ဖြစ်တဲ့အာဆာနဲ့ RSO တို့တိုက်ပွဲဖြစ်ခဲ့ပါတယ်ဒီတိုက်ပွဲကြောင့်နှစ်နိုင်ငံနယ်စပ်ကမွတ်စလင်ဒုက္ခသည်စခန်းမိရှုပ်ခံရပြီးဒုက္ခသည်အများစုကမြန်မာနိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့တချို့လဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတယ်လို့ရိုဟင်ဂျာဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကပြောဆိုပါတယ်ရှင်။နောက်ထပ်မြန်မာနဲ့ပတ်သက်တဲ့သတင်းကတော့အာနာသိန်းစစ်ကောင်စီကိုလက်နက်ထုတ်လုပ်နိုင်အောင်လို့ကူညီခွင့်ပေးထားတာမရှိတဲ့အကြောင်းစင်ကာပူကတုံ့ပြန်လိုက်တဲ့သတင်းပါ။ကုလသမဂ္ဂထိပ်တန်းအရာရှိဟောင်းတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကနေဇန်နဝါရီလ16ရက်နေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာဥရောပ၊အာရှ၊မြောက်အမေရိကအပါအဝင်အနည်းဆုံး73နိုင်ငံမှာရှိတဲ့ကုမ္ပဏီတွေကနေစစ်ကောင်စီလက်နက်မျိုးစုံထုတ်နိုင်အောင်ကူညီပံ့ပိုးနေတယ်လို့ဖော်ပြထားတာပါ။လက်နက်ထုတ်ရမှာအသုံးပြုတဲ့ကျင်းနီနဲ့တန်ကိုစင်ကာပူနဲ့တရုတ်ကနေတင်သွင်းတယ်လို့ယူဆရတဲ့အကြောင်း SACM ရဲ့အစီရင်ခံစာမှာဖော်ပြခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်ခဲ့တာဖြစ်ပါတယ်ရှင်။နောက်ထပ်မြန်မာနဲ့ပတ်သက်တဲ့သတင်းကိုဆက်ရမယ်ဆိုရင်ထိုင်းနိုင်ငံမှာရေနံတင်သင်္ဘောမီးလောင်ပေါက်ကွဲမှုအတွင်းမြန်မာလူသမား9ဦးနဲ့ထိုင်းလူမျိုး2ဦးသေဆုံးခဲ့ပါတယ်။ထိုင်းအနောက်တောင်ပိုင်းစမုတ်ဆွန်ခရမ်ခရိုင်မှာတန်ကဟေဆက်နေတဲ့မြန်မာနိုင်ငံသားအများစုအလုလုနေတဲ့ရေနံတင်သင်္ဘောတစ်စင်းဟာဇန်နဝါရီလ16ရက်တနင်္လာနေ့ကပြင်းနေတော့မှရုတ်တရက်မိလောင်ပေါက်ကွဲခဲ့တာပါ။တေဆုံးသူတွေဟာအသက်30နဲ့40ကြားဖြစ်ပြီးသူတို့ရုတ်အလောင်းများစုကိုမဲကောင်မြစ်ထဲကနေဆယ်ယူရရှိခဲ့တယ်လို့အလုသမားအဖွဲ့တွေကပြောပါတယ်။တရဝင်းအလုသမားတွေဖြစ်တာကြောင့်သူတို့ရဲ့အမည်စရင်အတိအကျကိုဗန်ကောက်မြို့မြန်မာတန်ယုံကစီစစ်နေပါတယ်ရှင်။နီပေါနိုင်ငံမှာတော့ခရီးသည်68ယောက်ကိုတင်ဆောင်လာတဲ့လေယာဉ်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကပြတ်ကျခဲ့ပါတယ်။လေရင်စင်းကန်ဤမိနစ်ပိုင်းလိုမှာပြတ်ကျခဲ့တဲ့အတွက်လေရင်အမှုဒန်းတွေနဲ့ခရီးသည်အားလုံး82ယောက်သေဆုံးခဲ့တာပါ။သေဆုံးသွားသူတွေထဲမှာကလေး6ယောက်နဲ့နိုင်ငံသား15ယောက်ပါဝင်ပါတယ်။ဒါဟာနှစ်ပေါင်း30အတွင်းအဆိုးဝါးဆုံးဖြစ်ရလို့ AFP သတင်းမှာဖော်ပြထားပါတယ်ရှင်။ကမ္ဘာမှာအသက်အကြီးဆုံးခရီးရန်သီလာရှင်တပါအင်္ဂါနေ့ကသေဆုံးသွားပါတယ်။အသက်118နှစ်အရွယ်ပြင်သစ်နိုင်ငံသူသီလာရှင်စစ်စတာအန်ဒရီဟာဒေသစံတော်ချိန်ဇန်နဝါရီလ18ရက်အင်္ဂါမနက်2နာရီကထူလန်းမြို့တောင်ပိုင်းမှာသေဆုံးခဲ့တာပါ။သူသေဆုံးမှုနဲ့ပတ်သက်ပြီးတော့မြို့တော်ဝင်ကအလွန်ဝမ်းနဲ့စိတ်ထိခိုက်ရတဲ့အကြောင်းသူ့ရဲ့ Twitter လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဂင်းနစ်စံတော်ချိန်မှတ်တမ်းမှာတော့စစ်စတာအန်ဒရီဟာဂျပန်နိုင်ငံကအသက်119နှစ်မှာတည်ဆုံသွားတဲ့ခိန်းတနာခါပြီးရင်ဒုတိယအသက်အကြီးဆုံးမှတ်တမ်းဝင်ခဲ့ပါတယ်ရှင်။အိန္ဒိယချင်းတရုတ်နိုင်ငံမှာတော့တနင်္ဂနွေနေ့တရုတ်နှစ်ကူမတိုင်ခင်အနေနဲ့အရရက်မှာရောက်နေတဲ့ကျေးလက်နေပြည်သူတန်ပေါင်းများစွာနေရက်ကိုပြန်ကြားတဲ့အတွေ့ရှန်ဟိုင်းဘူတာကြီးမှာလူတွေပြည့်ကျက်လို့နေပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြော့ပြန်မြင့်တက်နေချိန်မှာဒီအချိန်လေးကိုတရုတ်သမ္မတရှီကျင်းပင်ကစိုးရိမ်စကားပြောဆိုခဲ့တယ်လို့နိုင်ငံပိုင်သတင်းမီဒီယာကကြေညာပရင်းနေမှာဖော်ပြခဲ့ပါတယ်။တရုတ်အစိုးရရဲ့ကိုဗစ်လုံးဝကင်းစင်ရေး Zero COVID မူကိုပြည်တွင်းပြည်ပမှာစန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပြီးတဲ့နောက်အစိုးရကဒီတင်းကျပ်မှုတွေကိုလျှော့ချပေးလိုက်တဲ့အချိန်ကစလို့ကူးစက်မှုတွေမြင့်တက်လာခဲ့တာပါ။နှစ်သက်ကူကာလခီးသွားလာမှုတွေများတဲ့အတွက် ကျေးလက်ဒေသတွေမှာကိုဗစ်ကူးစက်မှုခံရသူတွေကိုကျန်းမာရေးစောင့်ရှောက်မှုတွေတိုးမြှင့်လှုပ်ဆောင်ဖို့သမရရှိချင်းပင်ကတိုက်တွန်းခဲ့ပါတယ်ရှင်။အလားတူဗီယက်နမ်နိုင်ငံမှာလည်းဒီကနေ့ဟာနှစ်သစ်ကူးနေပါ။ဒီလိုနှစ်သစ်ကူးကာလဗီယက်နမ်မှာရေပန်းအစားဆုံးတွေထဲကတစ်ခုကတော့ဒေါန်တောင်းလို့ခေါ်တဲ့နဂါးကြက်ပဲဖြစ်ပါတယ်။ရှားပါးကြက်မျိုးစားဖြစ်ပြီးတော့အုတ်ခဲတခဲစာအရွယ်ကြီးမားတဲ့သူ့ရဲ့ခြေထောက်တွေကနဂါးခြေထောက်နဲ့တူနေတာပါ။တန်ဘိုးကတကောင်ကိုဒေါ်လာ1250ကနေ2500အထိရှိပါတယ်။ကျုပ်တလုံးတည်းတင် $10 ပေးဝယ်ရတာပါ။ထူးခဲ့တဲ့အရသာမျိုးပေးစွမ်းတဲ့သူ့ခြေထောက်တွေဟာဗီယက်နမ်နှစ်သစ်ကူးကာလချမ်းသာကြွယ်ဝသူတွေကြားရေပန်းအစားဆုံးဟင်းတစ်ခွက်လို့ဆိုပါတယ်ရှင်။